မနေ့ကြတာပြည်နေ့ကနေပြည်တော်မှာအမျိုးသားပြည်လည်တင်မြင်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့ရှမ်းပြည်ပြည်လည်ထူထောင်ရေးကောင်စီ RCSS တို့တွေ့ဆုံဆွေးနွေးတာမှာတနှစ်နီးပါးလောက်ရပ်ဆိုင်းနေတဲ့20ရာစုပင်လုံးအပါအဝင်တရားဝင်ငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်ပြီးတော့စတင်နိုင်ရေးအပါအဝင်အပြည့်ရဲ့ဒေသတွေမှာဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်နိုင်ရေးအတွက်အဓိကထားဆွေးနွေးခဲ့ကြပါတယ်။တစ်ဆက်တည်းမှာပဲအစိုးရဘက်က20ရာစုပင်လုံးအစည်းအဝေးကိုဒီနှစ်ဒီဇင်ဘာလဒါမှမဟုတ်နောက်နှစ်ဇန်နဝါရီလမှာကျင်းပဖို့အတွက်အဆိုပြုခဲ့ပါတယ်။ဒီသတင်းကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့မြို့သားပြည်လဲတင်မြည်ရေးနဲ့ငင်းချဲရေးဘူဌာန NRPC နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တို့ဒီကနေ့တွေ့ဆုံခဲ့တာဟာတတိယအကြိမ်27ရာစုပင်လွန်အစည်းအဝေးနောက်ပိုင်း၈ကြိမ်မြောက်တွေ့ဆုံတာဖြစ်ပါတယ်ဒီကနေ့အဓိကဆွေးနွေးတဲ့အချက်တွေကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေကဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
အဓိကကတော့ငင်းချိုင်းလုပ်ငန်းစဉ်ဆိုင်ရာကိစ္စအများဒီအပိုင်း၁ဆွေးနွေးပါတယ်အဲ့မှာတော့အဓိကကတော့အမျိုးသားစင်တငံရေးဆွေးနွေးပွဲတွေကျင်းပနိုင်ရေးကိစ္စဆွေးနွေးပါတယ်တရားဝင်ဆွေးနွေးပွဲတွေပြန်လည်စတင်နိုင်ဖို့ဆွေးနွေးပါတယ်နောက်ပြည်ထောင်စုငင်းချိုင်းညီလာခံ20ရာစုပင်လုံးစတုထအစည်းအဝေးကျင်းပနိုင်ရေးကိစ္စပေါ်မှာသဘောထားတွေဆွေးနွေးပါတယ်နောက်ဒုတိယပိုင်းအနေနဲ့ဒေသဖွံ့ဖြိုးရေးကိစ္စတွေဆွေးနွေးပါတယ်အဲ့တော့အထူးသဖြင့်ကတော့ကျွန်တော်တို့မုံထော်ဒေသဖွံ့ဖြိုးရေးကိစ္စနောက်နံပါတ်ခွန်မြောက်ချမ်းဖွံ့ဖြိုးရေးကိစ္စနောက်တစ်ချက်ကစာသင်ကျောင်းနဲ့ကြည့်လက်စေဘီကန်တွေဆောက်လုပ်ရေးကိစ္စကိုဒီပိုင်းနေဆွေးနွေးပါတယ်
ပြီးခဲ့တဲ့နှစ်ကကျင်းပတဲ့27ရာစုပင်လုံးတတိယအစည်းအဝေးမတိုင်မီ RCSS ကရှမ်းပြည်နယ်အတွင်းမြို့သားအဆင့်နိုင်ငံရေးဆွေးနွေးပွဲအကျိုးစီးပွားတွေကျင်းပရမှာတမ်ရော်ကပိတ်ပင်တားမြစ်တာတွေရှိခဲ့တဲ့နောက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမကျင်းပနိုင်ခဲ့ပါဘူးအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ရေးအတွက်ဒီကနေ့ဆွေးနွေးပွဲမှာရရှိတဲ့သဘောတူညီချက်ကို RCSS ရဲ့အတွေ့အမှုနှင့်ဗိုလ်မှူးကြီးဆိုင်ငင်းကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
ဒီအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲလုပ်တယ်ဆိုတဲ့နေမှာသူရဲ့လှုပ်ထုံးလုံးနည်းတွေ SOP တွေရှိတာကိုအဲ့တိုင်းပဲကျွန်တော်ကဆက်လက်တွားဖို့ရှိတယ်ဟိုတချို့နားလည်မှုတွေလွဲနေတဲ့အပိုင်းကပြန်ညှိရမယ့်အပိုင်းရှိတာပေါ့နော်ဆိုလိုတဲ့တော့ကဆက်လက်ကျင်းပဖို့ကလမ်းပွင့်သွားပြီလို့ပဲဆိုရမှာပေါ့နော်ဒါပေမဲ့အသေးစိတ်ကျတော့ခုနကလှုပ်ထုံးလုံးနည်းကျတော့ပြန်ညှိရမယ့်အနေထားရှိပါတယ
်ဒီဆွေးနွေးပွဲမှာပဲ27ရာစုပင်လုံးတတိယအစည်းအဝေးပြန်လည်ကျင်းပရေးအတွက်အစိုးရဘက်ကအဆိုပြုခဲ့တာနဲ့ပတ်သက်ပြီးဗိုလ်မှူးကြီးဆိုင်ငင်းကအခုလိုဆက်ပြောပါတယ်
27ပင်လုံးကြတော့ဒီဘက်ကတော့အစိုးရရဲ့ဘက်ကတော့ဒီကျွန်တော်တို့ဒီနှစ်တွင်းမှာပေါ့နော်ဒီဇင်ဘာလာဒါမှမဟုတ်ကျွန်တော်တို့လာမယ့်နှစ်နှစ်ဆန်းဒလပိုင်းလောက်မှာတော့အဲ့လိုကျင်းပလို့တဲ့ဟိုအနေထားရှိပါတယ
်ဒီကနေ့ဆွေးနွေးပွဲမှာမွေးရစည်းဝါးနဲ့ပြန်လည်ထူထောင်ရေးအကျဉ်းချခံနေရတဲ့ RCSS အကျဉ်းသားတွေပြန်လည်လွတ်မြောက်ရေးစားတဲ့အချက်တွေထည့်သွင်းဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးပွဲကရရှိတဲ့စုစည်းချက်တွေကို NRPC နဲ့ RCSS ကသက်ဆိုင်ရာအကြီးအကဲတွေစီကိုပြန်လည်တင်ပြဖို့ရှိနေတာဖြစ်ပါတယ်။ NRPC ရဲ့ဒုဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကဒီကနေ့ဆွေးနွေးပွဲအဖွင့်အမိန်ခွန်ပြောကြားရမှာတော့ငင်းချမ်းရေးလုပ်ငန်းစဉ်ကိုလမ်းကြောင်းမှန်ကနေသွေးဖယ်သွားအောင်ပြက်ပြဲသွားအောင်လုပ်နေသူတွေရှိနေကြောင်းနဲ့အချင်းချင်းနားလည်မှုယုံကြည်မှုတွေနဲ့ကြော်ဖြတ်နိုင်မယ်လို့ယုံကြည်ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။